မအရင်နဲ့ပတ်သက်လို့ကုလသမဂ္ဂလုံခြုံရေးကောင်စီမှတကယ်ပိတ်ဆွေးနွေးခဲ့ကြတဲ့အကြောင်းကိုကျွန်တော်ကဝန်ထမ်းကတင်ပြပေးပါပါမြန်မာနိုင်ငံအတွင်းဖြစ်ပေါ်တိုးတက်မှုတွေနဲ့ပတ်သက်လို့ကုလသမဂ္ဂရဲ့မြန်မာနိုင်ငံဆိုင်ရာအထူးကိုယ်စားလှယ်ခရစ်စတင်းရွှေနာဘာဂနာကမေလ14ရက်နေ့မှာလုံခြုံရေးကောင်စီအဖွဲ့ဝင်တွေကိုတကယ်ပိတ်တင်ပြခဲ့တာပါမြန်မာနိုင်ငံမှာအားလုံးပါဝင်တဲ့အပြစ်ခတ်ရဆေးရေးကိုချက်ချင်းဖော်ဆောင်ဖို့ EU 5နိုင်ငံကိုစားလုံခြုံရေးကောင်စီဝင်ဘယ်လ်ဂျီယမ်နိုင်ငံကကုလသမဂ္ဂဆိုင်ရာဒုတိယအမြဲတမ်းကိုယ်စားလှယ်Mark Prestine di Vassavega, the Gabay Sunuwe Epi Piobare.
We express our concern about the military escalation in Rakhine and Chin states.
The kind of Chin Dine Dema, Siye Piti Pakari, a Shemian Lara Nepate Di, Soye Mekin Tia Jang, WHO Gaba Jama Yupoe Jiye Moto Yengu, Epi La Atuin, Taikai Kere Kisa Gule, Tien Tanzwa Shoucha Bi, Kulatamaka Atuin Yemu Jok Dong Su Tare, Gaba Dwan Epi Kaya Seye Gu Tau Khan Jang,ပြောကြကြတာပါ။ဒါအပြင်ဒုက္ခသည်တွေနဲ့ပြည်ရင်းနေရဆွန့်ခွာထွက်ပြေးသူတွေအရေးနဲ့ပတ်သက်လို့လည်းအခုလိုပြောပါတယ
်။ We emphasize the importance of an inclusive response to the COVID-19 pandemic that protects all communities.
COVID-19 ကရောဂါတားဆီးကာကွယ်ရေးလုပ်ငန်းမှာလူအတိုင်းအဝန်အားလုံးပါဝင်ရမှာဖြစ်ပြီးအကာအကွယ်မဲ့ဒုက္ခသည်တွေပြည်ရင်းအိုးအိမ်ဆွန့်ခွာထွက်ပြေးရသူတွေကိုပါထပ်သွင်းဖို့နဲ့ဆန္ဒမှုဆိုင်ရာဝန်ထမ်းတွေနဲ့ဓမ္မရေးဝန်ထမ်းတွေအနေနဲ့လိုအပ်မှုအများဆုံးဖြစ်နေတဲ့သူတွေထံအတားအဆီးမဲ့တွားရောက်ခွင့်ပြုဖို့ကိုလည်းအလေးနဲ့တောင်းဆိုကြောင်းပြောခဲ့တာပါ။ချိန်ထဲမှာပဲတွားလာမှုကန့်သတ်ခြင်းနဲ့အင်တာနက်ပိတ်ပင်ထားမှုတွေကိုပြန်ဖွင့်ဖို့ကိုလည်းတောင်းဆိုပါရယ်။ရိုညာဒုက္ခသည်တွေသူတို့ဆန္ဒအလျောက်ဂုဏ်သိက္ခာရှိစွာပြန်လည်နိုင်ရေးကိုလည်းအလေးနဲ့ထားပြောကြားလိုကြောင်းဘယ်ဂျီယမ်ဒုတိယအမြဲတမ်းကိုယ်စားလှယ်ကပြောပါရယ်။တင်လေရချားမှာခိုလုံခွင့်ရှာဖွေနေတဲ့ဒုက္ခသည်တွေအတွက်လည်းစိုးရိမ်မကင်းဖြစ်နေပြီးအဲ့ဒီအတွက်ဒေသတွင်းကတုံ့ပြန်ဆောင်ရွက်ကြဖို့ကိုလည်းတောင်းဆိုပါရယ်။ဒါအပြင်နိုင်ငံတကာဒုက္ခသည်များဆိုင်ရာဥပဒေသားမကနိုင်ငံတကာဥပဒေတွေကိုလည်းမြန်မာနိုင်ငံအနေနဲ့လေးစားလိုက်နာဖို့တောင်းဆိုပါရယ
်။ We further urge Myanmar to address the root causes of the conflict, including by fully implementing
the မြန်မာနိုင်ငံအနေနဲ့ဒုညပြဿနာရဲ့အခြေခံအကြောင်းရင်းတွေကိုဖြေရှင်းဖို့နဲ့ရခိုင်ကြံပေးကော်မရှင်ရဲ့တင်ပြချက်တွေကိုအပြည့်အဝအကောင့်ထည့်ဖော်ဖို့တောင်းဆိုကြောင်းပြောခဲ့တာပါ။ ICJ နိုင်ငံတကာတရားရုံးကချမှတ်ထားတဲ့ Provisional Measure ခေါ်ယာယီလုတ်ဆောင်ရမယ့်အခြေအနေတွေကိုနိုင်ငံတကာဥပဒေများနဲ့အညီလိုက်နာဖို့တောင်းဆိုပြီးနောက်ဆုံးအနေနဲ့မြန်မာနိုင်ငံအတွင်းကုလသမဂ္ဂရဲ့လုတ်ဆောင်အားထုတ်မှုတွေကိုထောက်ခံအတည်ပြုကြောင်းလူမျိုးရေးကောင်စီဝင်ဘယ်လ်ဂျီယမ်နိုင်ငံကကုလသမဂ္ဂဆိုင်ရာဒုတိယအမြဲတမ်းကိုယ်စားလှယ် Mark Prestine di Vassavega ဆွေးနွေးပွဲအပြီးပြောကြားခဲ့တာဖြစ်ပါတယ်ခင်ဗျာကျွန်တော်ဇော်ဝင်လိုက်ပါ